Cambodia Wenji Choye, Myanmar Khee Sin Po Pirin Pi Pa Kan Kwat Weban Mu Rin Ne Pat Tat Lo Cambodia Ga Ka Kwe Pyo Su Ba De Khee Sin Twin Myanmar Sit Khaw Saung Ne Twet Song Pi Phan Si Kan Yat Tha Su Ya Khaw Saung Ni Ne Ma Twet Kha Da Chaw Ana Dain Sit Tat Ko Ati Amat Pyu Lak Khan Ya Yaung Ma Su Yain Ni De Apaw Ma Le Cambodia Nangan Chai Wenji Ga Khee Sin A Song Tat Sine Ni Ma Tong Pyan Ma De ASEAN အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာလက်တွေမှာဘလို့အကျိုးရလဒ်တွေရှိခဲ့ပါသလဲဒီအပေါ်အာဆီယံရေးရာကျွမ်းကျင်သူမမိုးသူစာမြမရေးသုံးသက်သူဦးရဲထွန်းနဲ့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးတို့ကိုကိုဝင်းမင်းဆက်သွယ်မိမြန်တင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဘရက်ဆန်ခွန်က
ဒီမှန်ချကတတူစကွိုက်တီကနတချကပတောပံပင်းကာငင်း
ဒီခီးစဉ်ဟာစစ်ကောင်စီကိုတိမတ်ပြူသွားတဲ့ခီးစဉ်မဟုတ်ပါဘူး။နိုင်ငံဆက်ဆံရေးတွေဆောင်ရွက်မဲ့ကိစ္စတွေကိုဆက်လုပ်ဖို့သွားတာပါ။ဒေါအောင်ဆန်းစုကြည်ကမကပါဘူး။တခြားလူတွေနဲ့လည်းဝန်ကြီးချုပ်ကတွေ့ခွင့်မတောင်းခဲ့ပါဘူး။ဒါကလည်းတဆင်းချင်းသွားဖို့လူတွေလို့ဝန်ကြီးချုပ်ကယုံကြည်ထားလို့ပါ။လင်လန်းမီတလောက်အသေးကိုပဲခုပြီးတောင်းပြရဖို့အဓိကရည်ရွယ်တာဖြစ်ပါတယ
်။ဒီပေါ်စင်ကာပူခြေဆိုင် ICS Yusuf Ishak Institute ကမြန်မာလေ့လာရေးအစီအစဉ်ပူးတွဲညှိနှိုင်းရေးမှူးမမိုးသူစားကလည
်းရလာရလို့တော့အတိအကျအသေးပင်မဖွင့်ကျင်ပါဘူး။ဘာကြောင့်လဲဆိုတော့ခရီးစဉ်အပြီးမှာထုတ်ပြန်တဲ့ပူးတွဲသတင်းကြေညာချက်ပေါ့နော်။အဲ့ဒီအထဲမှာတော့ကိစ္စပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ဘာတွေကိုဆက်လက်ဆောင်ရွက်သွားမယ်ဆိုတော့အစီအစဉ်မျိုးတွေတော့အဲ့ဒီအထဲမှာထည့်သွင်းပြီးတော့ဖော်ပြထားတယ်။ဒါတွေကလက်တွေ့အကောင့်ထဲပေါ်တဲ့အနေအထားကတော့မရောက်သေးပါဘူး။အဲ့တော့အလုံးနဲ့တက်တည်ပြဖို့တော့အားလုံးကတော့စောင့်ကြည့်နေကြလိမ့်မယ်လို့ထင်ပါတယ
်။ဒါပေမဲ့အခုခီးစဉ်မှာအမျက်ထွက်ခဲ့သူကတော့စစ်ကောင်စီပါလို့မြမအကြီးလိလသုံးသက်သူအရေးထွက်ကဆိုပါတယ
်။တူတူချာချာတိတိတာတာရလက်ကတော့နတ်စကားကနိုင်ငံရေးအရာနည်းနည်းဂုံသိက္ခာတက်သွားတာပေါ့ပြီးခဲ့တဲ့ကာလတွေမှာအာဆီယံကနတ်စကားဥက္ကဋ္ဌအပါအဝင်အတူဆုံးဖြတ်ထားတဲ့ 5 consensus ပေါ့နော်သဘောတူချက်၅ချက်ကိုအကောင့်ထဲမပေါ်လို့သူ့ကိုအာဆီယံအသင်းအစည်းအဝေးတွေတက်ခွင့်ကိုပါပိတ်ထားတာလေအဲပိတ်ထားတဲ့အနေထားကနေပြီးတော့အခုအာဆီယံဥက္ကဋ္ဌအသစ်ပြောင်းသွားတဲ့အခါကျတော့ဥက္ကဋ္ဌကိုနိုင်ကလာပြီးတော့ဖြောင်းပြတာလာပြီးတော့နတ်စကားဥက္ကဋ္ဌကိုတွေ့တာက2021ဖေဖော်ဝါရီလအနာလွှဲပြောင်းပြီးကြတဲ့ဗန်နိုင်ငံကောင်ဆောင်မှာလာမတွေ့ဘူးဒါပထမဆုံးလာတွေ့တာဖြစ်တယ်နတ်စကားဘက်ကကြည့်မယ်ဆိုရင်တော့ဒါကဂုံသိက္ခာတစ်ခုပြန်တက်လာတဲ့သဘောပေါ့နော်သို့တော့ပြန်ပြီးတော့အစည်းအဝေးတက်ခွင့်ရမလားဆိုတာကတော့မသေးကြသေးဘူးသူတို့အာဆီယံအဖွဲ့ထဲမှာပြန်ပြီးတော့ဒါတော့ဆွေးနွေးရလိမ့်မယ်ထင်တယ
်ဒီနေရာမှာပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်းကမ္ဘောဒီးယားဘက်ကတူနီတူဟန်နဲ့လမ်းစာဖွင့်ခဲ့တာလို့သုံးသပ်ပါတယ်
။ဟိုဒီခီးစဉ်မဆခင်မှာကတည်းကဒီကမ္ဘောဒီးယားဝန်ကြီးချုပ်ရောပြီးတော့အထူးကိုယ်စားလှယ်ပြည်နယ်လာမဲ့နိုင်ငံရေးဝန်ကြီးကပါမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်ဖို့အသင့်အနေထားမှာဖြစ်နေပြီဆိုတော့သူတို့ရဲ့ဒီစိုးရိမ်ကြောင်းကြမှုကိုအထူးပြုပြီးပြောတာကိုကျွန်တော်သတိထားမိတယ်။ဆိုတော့ဒါကြောင့်မလို့အာဆီယံရဲ့အချက်၅ချက်ပါတဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့ကိစ္စမှာအရင်ဘရူနိုင်းဥက္ကဋ္ဌလက်ထက်မှာလည်းအကောင့်ထဲမပေါ်ခဲ့တဲ့အခါကျတော့ဒါကမ္ဘောဒီးယားကဥက္ကဋ္ဌတာဝန်ယူရတဲ့တက်တန်းမှာဒါသူ့အနေနဲ့ဟိုချင်းကပ်မှုပုံစံတစ်မျိုးနဲ့ဝင်ရောက်လဲပတ်တယ်လို့ကျွန်တော်တော့မြင်ပါတယ်ဒါကြောင့်မလို့လဲပူးတွဲကြေညာချက်မှာဒီငြိမ်းချမ်းရေးအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့အထူးပြုပြောတာတွေ့ရတယ်နောက်တစ်ခုကတော့ဒီအကြမ်းဖက်မှုတွေပဲအသီးသီးကနေဆွတ်ချနိုင်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့အချက်၅ချက်ပါအာဆီယံသဘောတူညီချက်ဆောင်ရွက်ဖို့ကိုဒီဘက်ကလည်းပံ့ပိုးကူညီမယ်လို့ပြောတော့ဒီအာဆီယံအထူးကိုယ်စားလှယ်တရောက်နေပတ်ဖို့တော့လမ်းကြောင်းပွင့်သွားတယ်လို့မြင်ပါတယ
်အခုလိုအချိန်တွေမှာစစ်ကောင်စီဘက်ကလက်တွေ့အကောင့်ထဲမပေါ်တာမျိုးအရင်လိုမဖြစ်စေပဲရှေ့မှာတိုးတက်မှုတွေလိုရင်းတော့အာဆီယံဘက်ကရုံးမဲ့လမ်းပြမျိုးကိုအသေးစိတ်ချပြဖို့လိုပြီလို့မမိုးသူစားကထောက်ပြပါတယ
်ဒီအချက်ကြီး၅ချက်ကဘယ်လို detail တွေဆက်ပြီးတော့ဆောင်ရွက်သွားမလဲဆိုတာတော့အာဆီယံအနေနဲ့ဆွေးနွေးရတော့မှာပေါ့လေဘာကြောင့်လဲဆိုတော့ဒီ invite ခဏတော့လည်းပြီးသွားပြီပေါ့လေဒီ humanitarian assistance ကိုလည်းဘယ်လိုအသေးစိတ်ဆက်ပြီးတော့မှညှိနှိုင်းဆောင်ရွက်သွားမလဲနောက်ပြီးတော့မှဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော်အခုဆိုရင်ဒေါက်တာနိုလင်းဟေဇာကလည်းခန့်အပ်ခဲ့ပြီးပြီဆိုတဲ့အခါကျတော့လည်းဒေါက်တာနိုလင်းဟေဇာနဲ့အာဆီယံ အဲ့လက်ကြဥက္ကဋ္ဌရဲ့ခန့်အပ်ထားတဲ့အထူးကိုယ်စားလှယ်နဲ့ဘယ်လိုဆက်ပြီးတော့ဆွေးနွေးစကားပြောမလဲနောက်ပြီးတော့မှမြန်မာနိုင်ငံနဲ့အလိုနှစ်နိုင်ငံဆက်ဆံရေးအနေအထားမှာကိုယ်စားလှယ်တွေအနေနဲ့ပေါ့နော်ဟိုမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့တရုတ်နိုင်ငံလိုနိုင်ငံမျိုးမှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အထူးကိုယ်စားလှယ်မစ္စတာဆွန် လည်းဒီလိုပဲပါဝင်ခဲ့တဲ့ဂျပန်နိုင်ငံကမစ္စတာဆာဆာကာဝါလိုလူမျိုးပေါ့အရေးပါတယ်ပေါ့နော်တူချင်းစီကြိုးပမ်းနေမဲ့အစားအားလုံးကနေပြီးတော့မှညှိနှိုင်းပြီးတော့စီစီလုံးလုံးညီညီညွတ်ညွတ်နဲ့ဝိုင်းဝန်းဖြည့်ရှင်းပေးနိုင်ဖို့အတွက်ကိုပေါ့နော်စူးစီးညှိနှိုင်းပေးနိုင်တဲ့အခန်းကဏ္ဍကအာဆီယံမှာရှိပါတယ
်တစ်ချိန်တည်းမှာမြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအလေးထားဖော်ပြခဲ့ပေမဲ့သူတို့လုပ်ချင်တဲ့ပုံစံနဲ့သာပြောခဲ့တာပါလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျ